โรฮิงญาတွေကိုလူကုန်ကူးနေတဲ့ဟူဆန်မောင်းတော်ကိုင်းလူကုန်ကူးခိုင်ဝင်တွေကိုမလေးရှားနိုင်ငံမှာတရားရုံးတင်စစ်ဆေးတဲ့သတင်းကိုတင်ပြပါမယ်ကျွန်မအေးပါပါမလေးရှားနိုင်ငံတရားရုံးမှာရုံးတင်စစ်ဆေးခံနေရတဲ့ဟူဆန်မောင်းတော်လူကုန်ကူးခိုင်ဝင် 16ယောက်မှာရိုဟင်ဂျာ 12
ဘင်္ဂလားဒေ့ရှ်နေသက်စခန်းကစခန်း36ခုမှာနေထိုင်နေကြတာပါစခန်းတွင်းမှာနေထိုင်ရေးအခက်အခဲစားဝတ်နေရေးအခက်အခဲတွေကြောင့်ဒုက္ခသည်တွေဖြစ်ထွက်ပြေးရောက်ရှိလာကြပါတယ်ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကြောင့်တိုက်ပီရဲ့အရင်းအမြစ်တွေဆုပ်ယုပ်လာမှုစီးပွားရေးထိခိုက်လာမှုတွေကြောင့်မြန်မာနိုင်ငံကနေရက်ဆက်ကွာလာတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုလုံးဝလက်ခံတော့မှာမဟုတ်ဘူးလ
းကိုလက်မခံပေမဲ့ဒုက္ခတွေတွေကိုစီစစ်ပြီးမြန်မာဘက်ကပြန်လည်လက်ခံမယ်ဆိုပြီးပြောထားပါတယ်။ကျမမအေးမှာထမ်းမြမာနေဆက်ကနေသတင်းပြဖို့နေတာပါ။